တစားကအစ္စရေးတယောက်ကိုဟာမတ်စ်အဆောင်တယောက်ကတပ်ပစ်လိုက်ပြီးတစားက2ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ဟာမတ်စ်ကပြောပါတယ်ပါလက်စတိုင်းတွေကိုအစ္စရေးကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကြောင့်တစားကအဆောင်ကတတ်လိုက်တာဖြစ်တယ်လို့ဟာမတ်စ်အဖွဲ့ပြောရေးဆိုခွင့်ရှိသူအဘူအိုဘိုက်ဒါကပြစ်တင်ဝေဖန်ပြောဆိုလိုက်ပါတယ်တစားကအစ္စရေးအမျိုးသမီး2ယောက်လည်းတိကျဖြစ်ရမှာဒဏ်ရာရရှိသွားခဲ့တယ်လို့သူကဆိုပါတယ်ဒီပတ်ထဲမှာကြာခင်မှာပဲအီရန်ကတိုက်ခိုက်လာမကိုအစ္စရေးနဲ့သူ့မဟာမိတ်တွေပြင်ဆင်ထားကြဖို့အိမ်ပြီးတော့အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျော့ဂါဘီကတနင်္လာနေ့ကသတိပေးလိုက်ပြီးတဲ့နောက်အခုဖြစ်ရကဖြစ်လာခဲ့တာပါအဝေးတိုင်းတောင်ကြီးဖြစ်လိုက်တဲ့ရေဟုတင်းပေါ် USS Georgia ကိုလေတင်တင်းပေါ် USS Abraham Lincoln ရဲ့အုပ်စုကစောင့်ရှောက်ပေးပြီးအရှိလေပိုင်းမှာတာဝန်ချထားဖို့ American Cargo ဝန်ကြီး Lloyd Austin ကတနင်္ဂနွေနေ့မှာအမိန့်ပေးခဲ့ပါတယ်ဒါကအီရာကိုသတင်းစကားပလိုက်တာဖြစ်ပါတယ်လို့ပင်တဂွန်ပြောရေးဆိုခွင့်ရှိသူဘိုမူချုပ်ပက်ရိုက်တာကဆိုပါတယ်အီရန်တပ်တွေကတိုက်ခိုက်ရေးအနေအထားကိုယူဖို့ရွှေ့ပြောင်းချထားခဲ့ကြပြီလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကအမည်အဖော်မခံဘဲ VOA ကိုပြောပါတယ်